မေရိကန်ပြည်ထောင်စုအနေနဲ့ဆီးရီးယားပေါ်မှာရေးယူတန်ခတ်မှုတွေပြန်ရုပ်ပေးဖို့ဆီးရီးယားနိုင်ငံအသွင်ကူးပြောင်းရေးအစိုးရအဖွဲ့ဝန်ကြီးတွေကတိုက်တွန်းနေကြပါတယ်။ဆီးရီးယားအသွင်ကူးပြောင်းရေးအစိုးရဝန်ကြီးတွေဟာဆီးရီးယားအာဏာရှင်ဘာရှားအယ်အာဆတ်ပြုတ်ကျပြီးတဲ့နောက်ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့ကတ်တာနိုင်ငံကိုရောက်ရှိနေကြတာပါ။ဆီးရီးယားဂျာဖြတ်ဆူရနိုင်ငံကြီးဝန်ကြီးအဆပ်အယ်ရှေဘနီ၊ကာဝေးဝန်ကြီးမူဟတ်အဘူကာစရာ၊ထောက်လိုင်းအဖွဲ့အကြီးကအေဒက်ကာတက်တို့နဲ့ကာတာဝန်ကြီးချုပ်တို့တွေ့ဆုံခဲ့ကြတယ်လို့ကာတာနိုင်ငံကြီးဌာနကကြေညာပါရယ်။ဆီးရီးယားနိုင်ငံရဲ့ညီညွတ်ရေးအချုပ်အခြာအာဏာပိုင်မှုနဲ့လွတ်လပ်ရေးတို့ကိုကာတာနိုင်ငံအနေနဲ့ထောက်ခံရည်တည်တဲ့အကြောင်းကာတာဝန်ကြီးချုပ်ကလေးပြပြောဆိုခဲ့တယ်လို့ဖော်ပြထားပါရယ်။ဒေသတွင်းမှာတော့ကာတာနိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးစစ်ချေစိုက်စခန်းတည်ရှိတဲ့နိုင်ငံလည်းဖြစ်ပါရယ်။ကတ္တနိုင်ငံဟာတခြားအာရဗ်နိုင်ငံတွေနဲ့မတူဘဲနဲ့အာဆတ်ဆူရလက်ထက်ဆီးရီးယားနဲ့တနမန်ဆက်ဆံမှုကိုလည်းရပ်ထားတာပါ။ကတ္တနိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ဆီးရီးယားဂျာဖြတ်ဆူရရဲ့နိုင်ငံကြီးဝန်ကြီးရှာဘနီကဆီးရီးယားအပေါ်မှာအမေရိကန်ရဲ့ပိတ်ဆို့ရေးယူမှုတွေရုပ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါလေ။အရေးယူတန်ခတ်မှုတွေဟာဆီးရီးယားနိုင်ငံအလျင်မြန်ပြန်လည်ထူထောင်ဖို့အတားအဆီးဖြစ်နေတယ်လို့လည်းဆီးရီးယားသွင်ကူပြောင်းရေးအစိုးရအဖွဲ့နိုင်ငံကြီးဝန်ကြီးကဒေသတွင်းသတင်းဌာနတွေကိုပြောခဲ့ပါရယ်။ပြီးခဲ့တဲ့ဒီဇင်ဘာလအကုန်ပိုင်းကလည်းဆီးရီးယားပေါ်မှာရေးယူတန်ခတ်မှုတွေအလျင်မြန်ရုပ်ပေးဖို့ကာတာနိုင်ငံကလည်းတောင်းဆိုထားပါတယ်ခင်ဗျာ။